ဒီဇင်ဘာလ31ရက်နေ့ကရာရုကတက်တန်းကုန်ဆုံးသွားတယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့နေရာမှာမစ္စတာအန်တိုနီယိုဂူတာရစ်ကထိတ်တန်းနိုင်ငံတကာတန်တမန်ရာရုဖြစ်တဲ့အတွင်းမှုချုပ်တာဝန်ကိုယူရောက်မှာဖြစ်ပါတယ်။အရင်ကပေါ်တူဂီဝန်ကြီးချုပ်ဖြစ်ခဲ့ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ယူခဲ့တဲ့မစ္စတာဂူတာရစ်ကကမ္ဘာပေါ်မှာပြည်ပခန့်တွေနဲ့စစ်ပွဲတွေကြားပိတ်မိနေတဲ့တန်းနဲ့ချီးတဲ့ပြည်သူတွေကိုကူညီရမယ့်အရေးဟာသူနှလုံးသားထဲမှာအလေးနဲ့ဆုံးရှိနေတဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂမိန့်ခွန်းတစ်ခုမှာပြောဆိုခဲ့ပါတယ်။အရသာပြည်သူတွေဟာအသက်ဆုံးရှုံးစေလောက်တဲ့တိုက်ခိုက်မှုတွေထိခိုက်ဒဏ်ရာရမှုတွေအိုအိမ်ဆွတ်ထွက်ပြေးရမှုတွေနဲ့စီးရီးရင်းတွေကမထွက်နိုင်လောက်အောင်ပြင်းထန်တဲ့စစ်ပေးတံတွေကိုခံစားနေကြရတယ်လို့သူကပြောဆိုသွားပါတယ်။စီးရုံတွေနဲ့အကူအညီပေးတဲ့ရင်နန်းတွေတောင်းမှအကြမ်းဖက်ခံနေရတဲ့အခြေအနေကိုလည်း Mr. Guterres ကထောက်ပြပြောဆိုခဲ့ပါတယ်။2019ခုနှစ်အတွက်နှစ်သစ်ဆုံးဖြတ်ချက်အဖြစ်ငင်းချမ်းရေးကိုဦးစားပေးဆောင်ရွက်ရေးသူ့ရဲ့ကုလသမဂ္ဂလုပ်ဖော်ကိုင်ဘက်အားလုံးတညီတညွတ်ထက်လက်ခံဆောင်ရွက်ကြဖို့အတွင်းမှုချုပ်တစ်ကတိုက်တွန်းပြောဆိုလိုက်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကကုလသမဂ္ဂအဖွဲ့ကြီးရဲ့လုပ်ငန်းတာဝန်တွေထိရောက်မှုမရှိဘူးလို့ဝေဖန်ပြောဆိုပြီးမကြခင်ကမ္ဘာငင်းချမ်းရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂအဖွဲ့ကြီးကတရားခင်းပေးမယ့်အဖွဲ့ဖြစ်တဲ့အကြောင်းသူကကြေပြေးပြောဆိုလိုက်တာဖြစ်ပါတယ်။